ဖိလစ်ပိုင်နိုင်ငံမှာချင်းပါနေတဲ့တမရရွေးကောက်ပွဲမှာအာနာရှင်တမရဟောင်းမာကုစ်ရဲ့တာဘုံဘုံမာကုစ်ကိုမာကုစ်ဂျူနီယာကမင်းရဲ့အတွက်89ရာခိုင်နှုန်းကျော်ရနေပါတယ်။သူ့ရဲ့အဓိကပြန်လည်ဖြစ်တဲ့လူခွင့်ရဲ့တက်ကြွလှုပ်ရှားသူလက်ရှိဒုတမရလန်နီရိုဘရီဒိုကမဲပေါင်း12တန်းနီးပါးရရှိပြီးဘုံဘုံမာကုစ်ကမဲပေါင်း25တန်းရရှိနေတာပါ။နောက်တက်လာမဲ့တမရတဲ့အနေနဲ့ရာဇူကနေဆက်ထွက်တော့မဲ့တမရဒူတာဒီလက်ထက်ကမိုးရစီဝါနှိမ်နင်းရမှာလူပေါင်းထောင်ချီတည်ဆောက်ရတဲ့ကိစ္စကိုတရားဥပဒေအရအရေးကြီးဖို့အတွက်အတောင်းဆိုခံရနိုင်ပေရှိပါတယ်။လက်ရှိတမရဒူတာဒီရဲ့တမင်းဖြစ်သူဒါဗာဝမြောက်ပိုင်းမြို့တော်ဝင်ဆာရာဒူတာဒီဟာမာကော့စ်ဂျူနီယာရဲ့ဒုတိယတမရလောင်းဖြစ်နေရှင်ပြိုင်နေတာလည်းဖြစ်ပါတယ်။ဒါဟာအာနာရှင်ခေါင်းဆောင်နှုတ်ရဲ့မျိုးဆက်တွေမဟာမိတ်ဖွဲ့စည်းမှုဖြစ်တဲ့ဆိုပြီးလူ့ကွင်အုပ်စုတွေကဆွေးနွေးမကင်းဖြစ်နေတာပါ။ဒီရွေးကောက်ပွဲအနိုင်ရသူကဂျွန်30မှာ6နှစ်တာတမရရာဇူးကိုစတင်ထမ်းဆောင်လာမှာပါ။ဒီရွေးကောက်ပွဲအတွက်နည်းပြဖို့နိုင်ငံခြားရောက်နေတဲ့လူ 1.6 တန်းအပါဝင်စုစုပေါင်း68တန်းမှတ်ပုံတင်ခဲ့ကြတာပါ။